အခုနှစ်ဇူလိုင်လဆန်းကဖားကံမြို့နယ်ဝေခါကြီးရွာကြောက်စိမ့်တူဖော်ကြီးလုပ်ငန်းတွေကနွန်ကန်နယ်ကိုမြေပြိုကျတဲ့ဖြစ်ရအောင်ရေမစေးကြောက်ရှာနေသူယာနဲ့ချီပြီးတည်ဆုံးတဲ့ဖြစ်ရအောင်ဗီဒီယိုရုပ်ပုံတွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာပြန့်နှံ့သွားခဲ့ပါတယ်။အဲဒီနောက်မှာတော့ပြည်တွင်းမှာကပြည်ပမှာပါဒီလိုဖြစ်ရတဲ့ကြောင့်နှစ်စဉ်နှစ်တိုင်းဖားကံမှာလူရာကနန်းထိတည်ဆုံးနေရတာကိုဘာကြောင့်မတားဆီးနိုင်တာလဲဆိုတာဝေဖန်ပြောဆိုမှုတွေမြင့်တက်လာနေပါတယ်။သူတို့ဟာတံမိုးကြီးကြောက်တလုံးရဖို့အလွန်အန္တရာယ်များတဲ့အချိန်တွေမှာအခုလိုအသက်နဲ့ရင်ပြီးရှာဖွေနေကြရတာပါ။သူတို့ဟာတဘွားလုံးပြောင်းသွားစီလာအောင်တံမိုးရှိတယ်လို့ယုံကြည်ရတဲ့ကြောက်ကောင်းတလုံးမရခင်မှာရေစာပုံပြူကြလို့အသက်အန္တရာယ်ရှိတာအပြင်မူရစ်ဆေးဝါးနဲ့တရားဥပဒေစိုးမိုးမှုရှိတဲ့ပြဿနာတွေကိုလည်းရင်ဆိုင်ကြရပါတယ်။
လက်ရှိဥပဒေတောင်မြတ်ဥပဒေအရပေါ့နော်ရေမစေးတွေမှာတော့ဥပဒေအရအကာအကွယ်မရှိဘူးဘာလို့လဲဆိုတော့တောင်မြတ် license ချထားပေးတဲ့နေရာမှာကျွန်တော်တို့အခုလက်ရှိ license ထဲမှာအကြီးစားရှိရယ်အလတ်စားရှိရယ်အသေးစားပေါ့နော်အဲ့လိုမျိုးဟိုရှိတယ်ပြီးများတော့ပြန်ကုမ္ပဏီတွေနဲ့ပဲလုပ်တာဖြစ်တယ်အဲ့တော့ရေမစေးတည်တန့်ဆိုပြီးတော့လုပ်တာမျိုးမရှိဘူးရေမစေးတွေရောင်းရတဲ့ကြောက်တွေကိုကုမ္ပဏီတွေကနေပြီးတော့ပေါ့နော်တောင်မြတ်ပြပွဲကိုတင်တာမျိုးတွေရှိတယ်မှုန်ခုထွက်တာမျိုးတွေရှိတယ်အဲ့တော့တကယ်တမ်းရေမစေးတယောက်ကဒီကြောက်ကိုဖာကန့်ပြင်ပပေါ့နော်နေမီပြင်ပကိုတဲဝါမယ်ဆိုရင်သူကကြောက်မဲ့ဥပဒေအရာအရေးယူခြင်းခံရမှာဖြစ်တယ်အဲ့တော့ဒီအရာကိုကြည့်ချင်အောင်ပြန်တော့လက်ရှိဥပဒေမူပေါင်းမှာတော့ဒီရေမစေးတွေအတွက်ကာကွယ်ပေးတဲ့ဥစ္စာကတော့ဟိုမပါဘူးလို့ပြောရင်ရပါတယ်အဲ့ဒီလက်ရှိဖြစ်နေတဲ့ပြဿနာကြတော့လေလူတိတ်နေချီပြီးတော့အဲ့ဒီဥပဒေမူပေါင်းရဲ့အပြင်ဘက်မှာရောက်နေတယ်ပြီးရင်ဒီတိတ်နေချီတော့သူတွေကလည်းအဲမိမိရဲ့စာဝတ်နေရေးအတွက်ပေါ့နော်သူတို့ဖက်ကတ်မှာလာပြီးတော့ရင်းရတယ်တောင်းမလို့ပေါ့နော်ဒီဟာကတော့ဟိုဥပဒေမူပေါင်းတစ်ခုထဲနဲ့စဉ်းစားရင်တော့မလုံလောက်ဘူးလို့တော့ကျွန်တော်အနေနဲ့ကတော့မြင်တယ်ပေါ့နော
်တကယ်တော့ဒီရေမစေးကြောက်ရှာသူတွေဟာအစိုးရကတရားဝင် license ချထားပြီးတဲ့ကုမ္ပဏီတွေရဲ့ဒုက္ကွက်တွေနဲ့ကြောက်တူးဖော်ရာကထွက်လာတဲ့စွန့်ပစ်မီစာပုံတွေမှာကြောက်တူးဖော်နေကြတာကိုနားလည်မှုနဲ့ခွင့်ပြုပေးထားတာပါမတော်တဆဖြစ်ရတွေ့ကြောင်းရေမစေးကြောက်ရှာသူတွေတည်ဆုံးကြတဲ့အခါတိုင်းသက်ဆိုင်ရာကုမ္ပဏီတွေနဲ့အစိုးရအာဏာပိုင်တွေကိုအပြစ်တင်ဖို့ခတ်ခဲတဲ့အခြေအနေဖြစ်နေပါတယ်။တကယ်တော့ပြည်တွင်းမှာအလုတ်ကန်ရှာပါမှုနဲ့စားဝတ်နေရေးကျပ်တဲမှုတွေကြောင့်မြန်မာနိုင်ငံအရရက်ကနေဖားကန့်ဒေသကိုလာပြီးရေမစေးကြောက်ရှာနေသူတွေအတွက်အသက်အန္တရာယ်ကင်းကင်းနဲ့လုတ်ကန်နိုင်အောင်အကာအကွယ်ပေးနိုင်မယ့်နည်းလမ်းတွေလည်းရှိနေပါတယ်
။ဒီမြေစာပုံတွေကိုပေါ့နော်စီးစနစ်ကြအောင်လုပ်တဲ့ဥစ္စာပေါ့နော်အဲ့ဒါတစ်ပိုင်းရှိလိမ့်မယ်။ဒီကတဘာဝပတ်ဝန်းကျင်ရောနောက်ကျွန်တော်တို့အဲရှိတဲ့ဥပဒေတွေကိုအသုံးချလိုက်မယ်ပေါ့နော်နောက်တစ်ပိုင်းကတော့ကျွန်တော်တို့ formalization ပေါ့နော်ရေမစေးတွေကိုကျွန်တော်တို့အဲ formalize လုပ်တယ်ပေါ့နော်တရားဝင်အဲဒီဥပဒေမူပေါင်းထဲမှာပေါ့နော်သူတို့ဒီကြောက်တူးချင်းကအပြစ်မဟုတ်တော့ဘူးနောက်သူတို့ကြောက်တွေကိုအဲရောင်းချချင်းအပြစ်မဟုတ်တော့အဲ့လိုပုံစံဖြစ်အောင်ကျွန်တော်တို့ကအဲဒီတမဝိုင်မပုံစံလိုမျိုးပေါ့နော်တခြားနိုင်ငံတွေမှာလည်းလုပ်တဲ့ဥစ္စာတွေရှိတယ်သူတို့ပြန်ဒီလိုကြောက်မြက်ရတနာနဲ့ပတ်သက်ပြီးတူဖို့ကြတဲ့နိုင်ငံတွေကိုလံဘီယာတို့ဘရာဇီးယားတို့နောက်အာဖရိကနိုင်ငံတွေမှာလည်းရှိပါတယ်အဲ့တော့အဲ့လိုမျိုးပုံစံနဲ့ပေါ့နော်ဒီတမဝယ်မပုံစံမျိုးအစုလိုက်ပေါ့နော်မပုံတင်ချင်းလုပ်ငန်းကိုလုပ်မယ်ပြီးသူတို့ရလာတဲ့အကြောက်တွေကိုလည်းအဲဒီအစိုးရကနေပြီးတော့တရားဝင်ဒီအကြောက်မြတ်ရောင်းချရေးပေါ့နော် channel တွေ center တွေကနေတွားမယ်ဆိုရင်တော့ဒီဟာကတော့အဲဒီလိုနီလန်းလေးတော့လည်းမြင်မိပါတယ်ဇမ်ဘီယာမှာဆိုရင်ကျွန်တော်တို့ကမြကြောက်ပေါ့နော်မြအမရယ်ကိုတို့တူရာတော်တော်လေးနာမည်ကြီးပါတယ်အဲ့လိုပဲတို့မှလည်းရေမစေးနဲ့ဆင်တူတဲ့ပြဿနာလေးရှိတယ်အဲ့တော့တို့ကဘာလုပ်လဲဆိုတော့အဲဒီကုမ္ပဏီတွေရဲ့ဒီလုတ်ကွက်တွေထဲမှာပေါ့နော်ရေမစေးတွေနဲ့အတူပေါ့နော်ကုမ္ပဏီနဲ့ညှိနှိုင်းပြီးတော့ကုမ္ပဏီတူးနေတဲ့နေရာတွေကအဲဘေးချင်းရှင်ပြီးရောပေါ့နော်တူခိုင်းတဲ့ဟာမျိုးတွေရေမစေးတွေအကွက်လိုက်ပဲအဲ့လိုမျိုးပြီးွားရင်ဒီရေမစေးတွေလည်းစီးစင်းတဲ့ကြဖြစ်အောင်တို့ကိုလည်းcooperative ပေါ့နော်အဲတမောင်မှာပုံစံလိုမျိုး10စုတစုဒါမှမဟုတ်50စုတစုပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းလေးနေတို့အဲ့လိုတူဖို့ခိုင်းတဲ့ဟာလေးမျိုးမှာအောင်မြင်မှုရဖူတာလေးလည်းရှိပါတယ
်ခုလိုတပိုင်းတနိုင်ကြောက်တူဖို့နေသူတွေဟာပြပကိုတရားဝင်ရောင်းချခွင့်ရလာတဲ့အတွက်ဈေးကောင်းရလာတယ်လို့ပဲနိုင်ငံအတွက်အခွန်ဘဏ္ဍာငွေတွေလည်းတိုးပွားလာစေပါတယ်ဒါအပြင်ကိုလံဘီယာနိုင်ငံနဲ့ဇမ်ဘီယာနိုင်ငံတွေဟာနိုင်ငံထွက်ကြောက်မြတ်ယန္တနာတွေကိုကဘာကျော်ကြောက်မြတ်ကုမ္ပဏီကြီးတွေကနေတဆင့်ဈေးကွက်တင်ရောင်းချနိုင်တဲ့အတွက်နိုင်ငံအတွက်လည်းမြန်ပန်းလှစေပါတယ်မြန်မာနိုင်ငံမှာတော့ဖားကန်ကထွက်တဲ့ကြောက်စိမ့်တွေကိုတရုတ်ဟောင်ကောင်နဲ့အခြားအရှေ့အာရှနိုင်ငံတွေကိုမှီခိုပြီးအရင်းတုံးဖြစ်လေလံတင်ရောင်းချနေရတဲ့အတွက်မြန်မာနိုင်ငံအတွက်ကြောက်စိမ့်အဖြစ်လူသိနေလှပါတယ်အဆိုးဆုံးကတော့ကြောက်စိမ့်ကရတဲ့ဝင်ငွေတွေဟာလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့မြန်မာစစ်တပ်ရဲ့ဝင်ငွေရင်းမြစ်ဖြစ်နေတဲ့အတွက်ဝယ်ယူအသုံးပြုခြင်းမလုပ်ကြဘို့အမေရိကန်အစိုးရကဥပဒေထုတ်ပြန်ပြီးပိတ်ဆို့အရေးယူထားတာကလည်း ကျမတဲ့အတားအဆီးတစ်ခုဖြစ်နေတယ်ဆိုတဲ့အကြောင်းအခုတစ်ပတ်တမိုင်းနေကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။